ပြည်ရင်းကအလုတ်ကင်ရှာဖွေရေးအေဂျင်စီတွေကတဆင့်ဒူဘိုင်းမှာအလုတ်သွားလုပ်တဲ့မြန်မာအမျိုးသမီးတချို့ဟာမူလမျှော်မှန်းထားတဲ့အလုတ်ကင်တွေကိုမရပဲတခြားအလုတ်တွေကိုစီခိုင်းခံရကြောင်းဒူဘိုင်းရောက်မြန်မာနိုင်ငံသားတချို့ကပြောပါတယ်တချို့ကလည်းတခြားတနေရာမှာလပောင်းများစွာပိတ်လောင်ခံထားရတာပါပြည်ရင်းမှာအေဂျင်စီနာမည်နဲ့လုတ်သားစေလွတ်နေတဲ့လုပ်ငန်းတွေရှိတယ်လို့ဒူဘိုင်းမှာပဲတိုက်ခန်းအများအပြားပိုင်ဆိုင်ထားတဲ့မြန်မာနိုင်ငံသားတွေက Facebook ပေါ်ကနေအလုတ်ခေါ်ယူနေတာတွေလည်းရှိပါတယ်ကုမ္ပဏီနာမည်ခံထားတဲ့ပြည်တွင်းကလုပ်ငန်းတချို့လည်းလိမ်လည်မှုနဲ့ဒီရပိုင်းထဲမှာဆွတ်ဆွဲခံနေရတာပါအခုနှစ်ပွင့်လင်းရာသီမှာဒီလိုပြဿနာတွေကခက်ဆိတ်ဆိတ်ဖြစ်လာကြောင်းဒူဘိုင်းမှာနှစ်တော်ကြာနေထိုင်နေတဲ့မြန်မာနိုင်ငံသားတူဦးက VOA ကိုပြောပါတယ
်ဒီရတရားပွင့်လင်းရာသီဆိုတော့ဟိုတယ်လုပ်ငန်းတွေပြန်ခေါ်လာတယ်ဒါပေမဲ့အဲ့ဒီဒီမှာပတ်တိတွေဆိုပြီးတော့ဒီရလည်းနည်းနည်းဟိုပတ်တိတွေလည်းလာကြရည်ရှိရတော့နော်ဒီအစ်ကိုဒီကိမဟုတ်ဘဲနဲ့ဒီဥမာဆိုရင်မြန်မာလူတွေပဲဟိုအဆောင်ကြီးကတည်းကပတ်တိတွေစဉ်းစားတာများတယ်ခင်ဗျအဲ့ပတ်တိတွေလည်းမလာဘူးတော့ပြန်ပြီးပါပေါ့ကျွန်တော်လည်းဥမာလေးတက်ချက်တိုင်းတော့ပါဘောနော်အဲလိုပ
ဲ2023ဩဂတ်စ်လမှာအလုတ်သွားလုပ်ခဲ့တဲ့မြမမျိုးသမီး6ယောက်ဟာပြည်တွင်းပြည်ပအေဂျင့်ဘွဲစားတွေရဲ့အဆင့်ဆင့်ရောင်းစားတာခံရပြီးတော့အခုနောက်ဆုံးအီရတ်နိုင်ငံဆူလီမာနီယာမြို့မှာ PRP အလုတ်စစ်ခိုင်းခြင်းခံရပါတယ်အီရတ်ကအလုတ်ရှင်ဟာသူတို့6ယောက်ကိုတနေရာထဲမှာပိတ်လောင်ထားပြီးတော့အခကြေးငွေနဲ့အလုတ်မျိုးစုံကိုစစ်ခိုင်းနေကြောင်းခိုင်ခံရှင်တွေက VOA ကိုပြောပါတယ်သူတို့ဟာတခြားအိမ်တွေမှာအိမ်အကူလိုအလုတ်မျိုးကိုတရက်15နာရီလောက်လုတ်ကန်နေရတာပါအီရတ်ကရဲဌာနမှာတွားရောက်အကူအညီတောင်းခဲ့ပေမဲ့ဘာမှထူးမလာကြောင်းသူတို့6ယောက်ထဲကတယောက်ဖြစ်တဲ့မတ်ယီယီချူကပြောပါတယ
်ယောမန်ထားတာလေးဖြစ်မလာတော့ဒီလားတပွဲလုံးကိုကိုကိုတက်တည်စီခြင်းစိတ်ကိုပေါက်လာတယ်အလောက်အထီဝူအခက်ခဲနေတအားကြုံနေရတော့ကိုကိုကိုလည်းတအားစိတ်ညစ်လာတယ်အာနဲ့ညီမတို့အဖွဲ့ကြီးဘလို့မှမဖြစ်နိုင်တော့ဘူးငါတို့ဒီကိုရှေ့ဆက်နေလေဒိတ်တဲ့စူးယုံမဲ့ရှိတော့မှာပဲဆိုပြီးတော့မှအာနဲ့အဖွဲ့ကြီးအကုန်လုံးရဲစခန်းကိုတွားခဲ့တယ်ရဲစခန်းကိုတွားပြီးအကူညီတောင်းတော့အေဂျင်မားကပတ်စံပြီးတော့ရဲတွေကလည်းညီမတို့ကိုပြန်လွတ်တာပေါ့အကူညီမပေးခဲ့ဘူးဒီ
သူတို့ဟာ2023ဩဂတ်စ်လ14ရက်မှာဒူဘိုင်းကိုရောက်ခဲ့တာဖြစ်ပြီးအဲဒီကနေချက်ချင်းဆိုသလိုအီရတ်နိုင်ငံကအေဂျင့်ပွဲစားတွေစီတဆင့်လွှဲပြောင်းခံခဲ့ရတာပါအီရတ်ရောက်တဲ့အခါသူတို့မှာရှိတဲ့လက်ကင်ဖုန်းတွေလည်းသိမ်းဆီးခံခဲ့ရတယ်လို့လောက်ခလာစားလည်းအပြည့်အဝမရရှိကြောင်းပြောပါတယ်အဲဒီနောက်သူတို့အချင်းတွေကို Facebook ကနေ live လွှင့်ပြီးအကူအညီတောင်းခဲ့ရကြောင်းနောက်ထပ်အမျိုးသမီး2ဦးက VOA ကိုပြောပါတယ်
မြေကြီးကြီးငယ်ပေါင်းကြရပါတယ်သူတို့ကလည်းမျိုးမျိုးပြောတယ်မားတို့ကလည်းဒီလိုက်မလွင့်ခင်တဲ့ဟာလေအစာရေစားလည်းမရအောင်ရေရလည်းပြတ်တယ်ရေရလည်းဝင်သွားပါတယ်အစာလည်းမစားရတော့ခါကျတော့လိုက်လွှဲပလိုက်တာမအောင်ချော်ရအောင်လားနောက်နေ့မနေ့ကျတော့ဖုန်းနဲ့တင်သွားရတဲ့ဒီမှာတင်းပြပြီးတော့မှအဲ့လိုက်ကိုတခါတည်းအဲ့တတိမှာဖျက်ပလိုက်တာအဲ့အိုက်ရနေပြီးမားတို့ဖုန်းနဲ့စတင်ပြီးတော့မှဒီနေ့ချိန်ထိချော်ရအောင်လို့ပေးမဆုံးပြီးတော့
ဒူဘိုင်းအလုပ်တွေအတွက်လုတ်သားခေါ်ယူနေတဲ့အေဂျင်စီတွေဟာဌာနဆိုင်ရာဘက်ကခွင့်ပြုထားတာမဟုတ်လို့ပြပအလုတ်ကင်ဆိုင်ရာဥပဒေနဲ့ဒီလုပ်ငန်းတွေကိုအရေးယူနိုင်ကြောင်းမြန်မာအလုပ်သမားရေးဌာနက VOA ကိုပြောခဲ့ပါတယ်ဒီကိစ္စတွေနဲ့ပတ်သက်လို့တိုင်ကြားမှုတွေကိုဒူဘိုင်းကမြန်မာကောင်စစ်ဝင်ချုပ်ယုံနဲ့ဆော်ဒီအာရေဗျနိုင်ငံရီယတ်မြို့မြန်မာတန်ယုံကအများပြားလက်ခံရရှိတာကြောင်းတန်ယုံအရာရှိတူက VOA ကိုပြောပါတယ်တချို့ကိစ္စတွေကိုနှစ်ဖက်ညှိနှိုင်းပေးနေကြောင်းသူကပြောပါတယ်
များရေဝင်တော့ဝင်လာတယ်ရှိပါတယ်ဒီနေ့ရှင်ပေါ်နေတယ်ကျွန်တော်တို့ဒီဆက်ကြလာရင်တော့ကျွန်တော်တို့လုပ်ပြနိုင်တဲ့အခါကျွန်တော်ညှိနှိုင်းပေးရပါတော့ဒီလိုဒီတဲ့ဟိုရောက်လာတဲ့ကျွန်တော်စီကိုတောင်းခံပါတယ်ရှိပြီပေါ့နော်ဆိုတော့အပေါ်တော့ပို့လို့ဒီဒီကျွန်တော်ရန်မှာချမ်းပါလေဒီလိုကိုရှုပ်ပေးခဲ့တဲ့ပမာအေးချက်ကြီးဒါတရားမဟုတ်ဘူးသူ့ကြောင့်လည်းထုတ်ပြနေတာပေါ့နော
်2022ဩဂတ်လတုန်းကလည်းဒူဘိုင်းမြို့ကအခန်းတစ်ခုမှာပိတ်လောင်ခံထားရတဲ့မြန်မာမျိုးသမီး၈ယောက်ဟာ Facebook မှာဗီဒီယိုတင်ပြီးတော့လွတ်မြောက်ဖို့အကူအညီတောင်းခံခဲ့ဘူးပါတယ်။သူတို့ကိုအကူအညီပေးသွားမယ်ဆိုတာကို Saudi Arabia နိုင်ငံ Riyadh မြို့ကမြန်မာတန်ယုံကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီတုန်းကဒူဘိုင်းမြို့နေရာအနှံ့ခွဲပြီးတော့ပိတ်လောင်ခံထားရတဲ့မြန်မာမျိုးသမီးအရေအတွက်ဟာ200လောက်ရှိတယ်လို့ဒူဘိုင်းမြို့ကမြန်မာလူမှုကွန်ရက်အဖွဲ့အစည်းတွေကပြောခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။